ကမ္ဘာ့ဘောလုံးအဖွဲ့ချုပ် FIFA ရဲ့လက်ရှိနဲ့အရင်ကထိတ်တန့်တာဝန်ရှိသူတွေပေါ်အကျင့်ပြတ်ချစားမှုဆိုင်ရာရာဇဝတ်ကြောင်းဆွဲချက်တွေအမေရိကန်ပြည်ထောင်စုကဆွဲတင်လိုက်တယ်လို့စစံတာဝန်ရှိသူတွေကလည်းတရားစုံစမ်းဆက်ဆင်းမှုတစ်ခုလုပ်နေပါတယ်။2018နဲ့2022ခုနှစ်ကမ္ဘာ့ဖလားဘောလုံးပွဲအတွက်လုတ်ပိုင်ခွင့်တွေပေးတာနဲ့ဆက်ဆက်တဲ့ဆွဆွဲချက်တွေပေါ်ဆွစ်ဇာလန်တာဝန်ရှိသူတွေကစုံစမ်းဆက်ဆင်းနေတာပါ။အမေရိကန်ရဲ့ပြည်မှုဆိုင်ရာဆွဲချက်ထဲမှာလူ14ဦးပေါ်ဆွဲချက်48ခုပါဝင်ပါတယ်။အဲ့ဒီထဲမှာတရားမဝင်လုပ်ငန်းနဲ့အသက်မွေးမှု၊ငွေလွှဲပြောင်းခြင်းဆိုင်ရာမတမာမှု၊ငွေမဲခွာချမှုစတဲ့ဆွဲချက်တွေပါဝင်ပါတယ်။ဘောလုံးပြိုင်ပွဲအတွက်ဈေးကွက်ဆိုင်ရာအခွင့်အရေးတွေရဖို့အားကစားသတင်းမီဒီယာတွေရဲ့အရာရှိတွေကအမေရိကန်ဒေါ်လာတန်150ကျော်ပေးခဲ့တာဒါမှမဟုတ်ပေးဖို့သဘောတူထားတာတွေပါဝင်တဲ့အကြံစီတစ်ခုဖြစ်တယ်လို့အစိုးရရှိနေတွေကပြောပါတယ်။နိုင်ငံကဘောလုံးပြိုင်ပွဲတွေမှာအကျင့်ပြတ်ချစားပြီးတော့သူတို့ကိုယ်သူတို့ချမ်းသာအောင်လုပ်တဲ့24နှစ်ကြာအကြံစီတစ်ခုအဖြစ်အမေရိကန်တရားရေးဌာနကပြောပါတယ်။ FIFA တာဝန်ရှိသူ9ဦးကိုဆွစ်ဇာလန်အန်ဒါပိုင်းကဒီကနေ့မှဖမ်းဆီးပြီးအမေရိကန်ပြည်အောင်စုစီလွှဲပြောင်းပေးမှာဖြစ်ပါတယ်။အမေရိကန်တာဝန်ရှိသူတွေကလည်းဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာဒီကနေ့ရှာဖွေစစ်ဆေးတာတွေထပ်လုပ်ပါတယ်။နောက်ထပ်လူ၄ဦးကတော့ဒီအမှုမှာအပြစ်ရှိတယ်ဆိုတာဝန်ခံထားပြီလို့အမေရိကန်တရားရေးဌာနကပြောပါတယ်။အမေရိကန်နဲ့ဆွစ်ဇာလန်ကအမှုနှစ်ခုလုံးမှာလက်ရှိ FIFA ဥက္ကဋ္ဌဆက်ဘလတ်တာမပါဘူးဆိုတာ FIFA ရဲ့ဆက်သွယ်ရေးနဲ့အများပြည်သူရေးရညွှန်ကြားမှုကသတင်းတောက်တွေကိုအတည်ပြုပြောဆိုထားပါတယ်။